အမေရိကန်နိုင်ငံသားရေးဌာနဒူလက်ထောက်နိုင်ငံသားရေးဝန်ကြီး Richard O'Brien နဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marcier တို့ဟာဘူတီတောင်မြို့နယ်ကရွာမကြီးရွာကိုဒီနေ့တွားရောက်လည်လာခဲ့ကြပါတယ်။အဲ့ဒီကြီးရွာမှာရခိုင်နဲ့မွတ်စလင်တစ်ဖက်ကို10ဦးစီနဲ့တွေ့ဆုံပြီးဒေသအခြေအနေတွေကိုမေးမြန်းလည်လာခဲ့တာဖြစ်တယ်လို့ကြီးရွာသားတွေကပြောပါတယ်။ရခိုင်တိုင်းသားတွေဘက်ကတင်ပြချက်တွေနဲ့ပတ်သက်ပြီးရွာမကြီးရွာအုပ်ချုပ်ရေးမှူးဦးအောင်ဆန်ကအခုလိုပြောပြပါတယ်။
အခက်ကြီးကစားတဲ့တော့ချာလာလက်မရှိဘူးလို့ပြောတယ်သူကြားတယ်သမားကြီးကလက်ပဲစားသေးနေပါပါအခက်ကြီးတွေကြည့်ရတော့တကယ်တော့တော်တယ်မှာဟောင်းနေပါလေရှာလို့တော့မယ်လက်မရဘူးလို့အခက်ကြီးလို့ဖြစ်တယ်လေ
မောင်နှောဒေသမှာပြီးခဲ့တဲ့နှစ်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘူတီတောင်မြို့နယ်အတွင်းကမွတ်စလင်ကျေးရွာတချို့ဟာလည်းမီးရှို့ခံခဲ့ရပြီးလူတော်တော်များများဟာတဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်ထမပြေးပဲကြံရှိခဲ့တဲ့မွတ်စလင်တွေဟာတောတောင်တွေထဲကလုပ်ငန်းခွင်တွေစီကိုသွားမယ်ဆိုရင်အာဏာပိုင်တွေကတရက်တာသွာလာခွင့်လက်မှတ်တွေထုတ်ပေးပြီးမှသွာလာရတယ်လို့သိရပါတယ်အကြမ်းဖက်မှုတွေမဖြစ်ခင်ကအချိန်အကန့်အသတ်မရှိလွတ်လပ်စွာသွာလာခွင့်ရခဲ့တာဖြစ်ပါတယ်ဒီအခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်ဒူလက်ထောက်နိုင်ငံသားရေးဝန်ကြီးနဲ့အဖွဲ့ကိုတင်ပြခဲ့တယ်လို့ရွာမကျေးရွာကမွတ်စလင်တအူးကပြောပါတယ်
အာယန်တို့ကသွားတယ်မှာသွားပြီးတော့တင်ခွေဖို့ဆိုရင်လည်းသွားပြီးတော့တင်ခွေလို့ရတယ်အိတ်လို့ရတယ်ပြဿနာမရှိဘူးအခုဆိုတာကလည်းအတိုင်းမှာဟိုလူချိုးရရှိဆိုရင်ကဟိုတော့ကန်ကြနာအသမပြေဘူးသွားပြီးတော့အိတ်လို့မရဘူးရရှန်သွားပြီးတော့ပြန်ရတယ်အဲ့ဒါဆိုရင်ကညီလို့မရဘူးအလို့မပြေဘူးအဲ့ဒါပဲလူနည်းနည်းကျင်းနေတာပါ
အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်နောက်ပိုင်းလုပ်ငန်းခွင်တွေရှိတဲ့တောတောင်တွေထဲကိုသွားရင်ချောင်းမြောင်းတိုက်ခိုက်ခံရမလားဆိုတဲ့စိုးရိမ်မှုတွေဟာနှစ်ဖက်စလုံးမှာရှိနေတာပါဒီအခြေအနေတွေနဲ့ပတ်သက်တဲ့တင်ပြချက်တွေကိုအမေရိကန်ဒူလက်ထောက်နိုင်ငံသားရေးဝန်ကြီးနဲ့အဖွဲ့ကလေးလာမှတ်သားသွားပေမဲ့တစုံတရာတုံ့ပြန်ပြောဆိုတာတော့မရှိခဲ့ဘူးလို့လည်းရွာသားတွေကပြောပါတယ်ဒူလက်ထောက်နိုင်ငံသားရေးဝန်ကြီး Richard O'Brien နဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marcier တို့ဟာအမေရိကန်အစိုးရက WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကနေတဆင့်လူသားချင်းစာနာမှုအကူအညီပေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးလေးလာဖို့အတွက်ရခိုင်ပြည်နယ်ကိုမနေ့ကရောက်ရှိနေတာပါမနေ့ကစစ်တွေမြို့နယ်တက်ကယ်ပြင်ကျွာမှာမွတ်စလင်ကောင်းဆောင်တွေနဲ့တီးတန့်တွေ့ဆုံခဲ့တယ်လို့ရခိုင်မျိုးသားပါတီ ANP ကောင်းဆောင်တွေနဲ့လည်းပါတီဗဟိုဌာနချုပ်မှာတီးတန့်တွေ့ဆုံခဲ့ပါတယ်။မကြာခင်မှာတဖက်နိုင်ငံကနေပြန်လာကြမယ်မွတ်စလင်ဒုက္ခသည်အရေးနဲ့ပတ်သက်ပြီးအမြင်ချင်းဖလှယ်ခဲ့ကြတာလို့ ANP ပါတီရဲ့အတွင်းရေးမှူးအဖွဲ့ဝင်တဦးဖြစ်တဲ့ဥအောင်မြကျော်ကခုလိုပြောပါတယ်
။ပါတီဖက်ကတော့ကျွန်တော်တို့ဒီဖက်တောင်ပိုင်းမှာမရှာပေးဟိုဒီကျွန်တော်တို့လွှတ်တော်မှာလည်းဆိုအောင်ထားပြီးသားဖြစ်တယ်အဲ့ဒါကြောင့်ဒီမောင်တော်တောင်ပိုင်းမှာလက်ခံတဲ့ပင်ကလေးတွေကိုချတာပေးဖို့ဟောက်တော့သဘောမတူဘူးဆိုပြီးတော့ကျွန်တော်တို့ကပြောတာပေါ့လက်ခံတဲ့အချိန်မှာလည်းကျွန်တော်တို့ဥပဒေအရ1982 law နိုင်ငံသားဥပဒေရပြီးပြက်ပြက်သားသားနဲ့ကဲကဲကိုလက်ခံဖို့အတွက်ကိုကျွန်တော်တို့ပြောဆိုခဲ့ကြတာပါ
အမေရိကန်အစိုးရအနေနဲ့ကတော့မွတ်စလင်တွေကိုပြန်လည်လက်ခံမဲ့ကိစ္စမှာတစုံတရာဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘဲလိုအပ်တဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုသာဂျားကနေပေးဖို့ရှိကြောင်းဒူလက်ထောက်နိုင်ငံသားရေးဝန်ကြီး Richard O'Brien ကပြန်လည်ဆွေးနွေးခဲ့တယ်လို့ဥအောင်မြကျော်ကပြောပါတယ်အမေရိကန်ဒူလက်ထောက်နိုင်ငံသားရေးဝန်ကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့ပြောရေးဆိုခွင့်ရှိသူအာရီယာနီမန်ရင်းကတော့အခုခီးစဉ်ဟာအမေရိကန်တန်ယုံကပုံမှန်သွားနေကြခီးစဉ်တစ်ခုဖြစ်တယ်လို့ RFA ကိုပြောပါတယ်ရခိုင်ပြည်နယ်ရဲ့ဖွံ့ဖြိုးတိုးတက်မှုဟာမြန်မာနိုင်ငံရဲ့အနာဂတ်အတွက်အလွန်အရေးပါတဲ့ကိစ္စတစ်ခုဖြစ်တယ်လို့အမေရိကန်ဆိုရကရှုမြင်ထားပြီးဒီလိုတိုးတက်ဖွံ့ဖြိုးလာရေးအတွက်ဘယ်နေရာအခန်းကဏ္ဍကနေပါဝင်ကူညီနိုင်မလဲဆိုတာကိုသက်ဆိုင်ရာလူအတိုင်းဝိုင်းအားလုံးနဲ့တွေ့ဆုံစကားပြောနေတာဖြစ်တယ်လို့လည်းတန်ယုံရဲ့ပြောခွင့်ရသူအာရီယာနီမန်ရင်းကပြောဆိုပါရရှင်